ဒီနေ့ဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာကျင်းပတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စုံစမ်းရေးကော်မရှင်ပေါ်ပေါက်ရေးကိစ္စဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်သောမတ်ခင်တာနာကအင်တာနက်ဗီဒီယိုအတဆင့်ဆွေးနွေးမှာဖြစ်ပါတယ်ဘရက်ဆဲအခြေဆိုင် Open Society Institute ကနေကမ်ဘယ်အပြည်ပြည်ဆိုင်ရာလူ့ခွင့် Federation IFHR က Gregory Thierry လူ့ခွင့်စောင့်ကြည့်ရေးအဖွဲ့ HRW က EU ဆိုင်ရာတာဝန်ခံ Lodi Light ဒီတိန်ခြေဆိုင်ဘာမကမ်ပိန်းယူကမတ်ဆိုရာဖန်းနဲ့မြန်မာနိုင်ငံရှိနေများကောင်စီ BLC ကဥအောင်ထူထူတက်ရောက်ဆွေးနွေးမှာဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာလူ့ခွင့်ရေး Federation IFHR ကဥရောပဆိုင်ရာအမြဲတမ်းကိုယ်စားလှယ် Gregory Thierry က EU အနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စုံစမ်းရေးကော်မရှင်ဖွဲ့ရမှာဘာကြောင့်တာဝန်ယူသင့်နေဆိုတာကိုသူ့အနေနဲ့အဓိကထားဆွေးနွေးမဲ့အကြောင်းပွဲမစခင်ဆက်သွယ်မေးမြန်းရမှာသူက RFA ကိုပြောပြပါတယ
်။ The EU has a very high responsibilityBecause it will be tabling
EU မှာအထူးတာဝန်ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီနေ့အတွက်ကုလသမဂ္ဂထူးထူးညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းကို EU ကတာဝန်ယူရေးသားရမှာမို့ဖြစ်ပါတယ
်။ So all the reports we have from our member organizations show that in July
ဆက်တရီယာပြီးခဲ့တဲ့ဇူလိုင်နဲ့ဩဂုတ်လတွေထဲမှာတော့မြန်မာနိုင်ငံမှာမရေမှုတွေကိုစစ်တပ်ကဆက်ကျူးလွန်နေတဲ့ဆိုတဲ့ကိစ္စတွေအဓမ္မပြောင်းရွှေ့ခိုင်းတာအဓမ္မစေခိုင်းတာစတဲ့လူ့ခွင့်ချိုးဖောက်တာတွေစက်ပြီးကျူးလွန်နေတဲ့ဆိုတဲ့သတင်းတွေကြားနေရတဲ့အကြောင်းဒါကြောင့်မို့ EU အနေနဲ့ဘာကြောင့်စုံစမ်းရေးကော်မရှင်ကိစ္စထောက်ခံတဲ့နယ်ဆိုတာကိုဆွေးနွေးတာဖြစ်ကြောင်းသူကရှင်းပြတော့တာဖြစ်ပါတယ်ဒီတိန်ခြေစိုက်မြမအရေးလှုပ်ရှားမှုအဖွဲ့ဘာမကမ်ပိန်းယူကွေကမတ်ဆိုရာဖန်ကတော့လာမယ့်နှစ်ရအတွင်း EU လူ့ခွင့်ရေးအဖွဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံပေါ်စုံစမ်းရေးကော်မရှင်နဲ့ပတ်သက်လို့ထည့်သွင်းဆွေးနွေးနိုင်မှုသူ့အနေနဲ့အလေးထားဟောပြောမယ်လို့ဆိုပါတယ်
အဓိကတော့အခုမြန်မာပြည်ရဲ့လက်ရှိအခြေအနေပြီးတော့အဓိကအပြင်လူ့ခွင့်ရေးအခြေအနေပြီးတော့ EU ဘက်ကဘာတခုမှအခုတစ်ခုပေါ့နော်ဒီလူ့ခွင့်ရေးချိုးဖောက်မှုတွေကိုအရေးယူဖို့ပြီးတော့ကုလသမဂ္ဂကနေတဆင့်စုံစမ်းရေးကော်မရှင်တခုလုပ်နိုင်ဖို့အတွက်ထောက်ခံဖို့ EU ကခုတစ်ခုမလုပ်သေးပါဘူးအဲဒါကြောင့်ဒီဟာကို EU ကအဓိကထားပြီးတော့ဆွေးနွေးဖို့အတွက်ပြီးတော့ဒီလာမယ့်နှစ်အကုန်မှာUN ရဲ့အထွေထွေညီလာခံမှာသုံးဖြတ်ချက်တွေချတဲ့အချိန်မှာပေါ့နော် UN ကနေတဆင့်စုံစမ်းရေးကော်မရှင်တခုလက်ကလုပ်ပေးနိုင်ဖို့အတွက်ကျွန်မအဓိကပြောဆောင်မှာဖြစ်ပါတယ
်။မြန်မာနိုင်ငံရှိနေများကောင်စီ BSC ကဥအောင်ထူးကတော့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကတည်ဆဲတရားစီရင်ရေးစနစ်ဟာမလုံလောက်တာကိုအဓိကထားဆွေးနွေးမယ်လို့ RFA ကိုပြောပြပါဗျာ။
ဆိုတော့ကျွန်တော်ကတော့အဓိကဥပဒေရှုထောင့်အောင်ဆွေးနွေးမှာဖြစ်ပါတယ်။ဆိုတော့အဓိကဥပဒေရှုထောင့်အောင်ပါလဲဆိုတော့မြန်မာနိုင်ငံမှာရှိတဲ့ဒီဇယ်တရားစီရင်စနစ်ဟာအခုလက်ရှိဒီထဲမှာဖြစ်နေတဲ့လူ့ခွင့်ချိုးဖောက်မှုတွေ၊နော်မတရားမှုတွေ၊နော်ဒီပြစ်မှုကျူးလွန်ပြီးလုံခြုံရေးရနေတဲ့အခြေအနေတွေကိုဘာကြောင့်ကင်ဆယ်ဖြစ်ရှင်းနိုင်သွားမရှိဘူးလဲဆိုတဲ့အချက်ကိုရှင်းလင်းဆွေးနွေးသွားမှာဖြစ်တယ်။နော်အခုဒီရှိနေတဲ့ဒီဥပဒေစနစ်တရားစီရင်စနစ်ပေါ့။ဒီစနစ်ကအတိအကျပြောရမယ်ဆိုရင်1988ခုနှစ်ကလေးကစတင်ဖြစ်ပေါ်လာခဲ့ပြီးတော့ကနေ့အချိန်တည်း2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်လာတော့ညာလည်းပဲပြောင်းမသွားဘူးဥပဒေစင်တရားစီစဉ်တဲ့ကကိုဆိုးလာတယ်အဲ့ဒါအပြင်ကိုအခုစစ်ပစ်ဆိုင်တရားဝင်များတိကျပေါ်လာတဲ့အခါမှာတရားစီရင်စနစ်ကအခြေအနေကအဆိုးအဆိုးဖြစ်သွားတယ်ဒါကြောင့်ပြည်တွင်းမှာရှိတဲ့ဒီမတရားမှုတွေလူ့ခွင့်ချိုးဖောက်မှုတွေပြည်မှုကြီးမှာကျူးလွန်နေတာတွေကိုပြည်တွင်းတရားစီရင်စနစ်ကိုအားကိုယ်တော့လုံးဝဒါတိုးတက်လာနိုင်ဖို့အခြေအနေမရှိဘူးဆိုတော့အဓိကဆွေးနွေးဖြစ်ပါတယ်
။ကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့စည်းစုံစမ်းသင့်တယ်လို့ပထမဆုံးတရားဝင်တောင်းဆိုခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာခင်တာနာကလည်းဒီပွဲမှာဗီဒီယိုကဝင်ရောက်ဆွေးနွေးမှာဖြစ်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်လို့မီဒီယာတွေကိုထုတ်ပြန်တဲ့ကြေညာချက်မှာမစ္စတာခင်တာနာကတရားမျှတရေးတာဝန်ယူမှုရှိရေးနဲ့အမှန်တရားပေါ်ပေါက်ရေးတွေကနေလက်ရှိဖြစ်နေတဲ့လူ့ခွင့်ဆိုင်ရာစိန်ခေါ်ချက်ပြဿနာတွေကိုရင်ဆိုင်ဖို့မျိုးသားပြန်လည်တင်းမြတ်ရေးကိုရှေးရှုဖို့လိုအပ်တယ်လို့ပြောကြားထားတာတွေ့ရပါတယ်ခင်ဗျာ။